အမေရိကန်ပြည်တော်စုအနောက်တောင်ဘက်မက္ကဆီကိုပင်လယ်ခွေ့ကန်ယူရန်တလျှောက်ကိုဒေသဆန်တော်ချိန်တနင်္လာနေ့နေ့လယ်ပိုင်းမှာရောက်ရှိရိုက်ခတ်လာတဲ့ Gustav Hurricane မုန်တိုင်းကြီးဟာလူအီဇီယားနားပြည်နယ် New Orleans မြို့ကရေကာတာတာယိုးတလျှောက်ကိုကျော်ပြီးပင်လယ်ရေတွေလှိမ့်ဝင်လာစေခဲ့ပါတယ်။မုန်တိုင်းကြီးဝင်ရောက်နေတဲ့ Bay St. Louis, Pass Christian, Long Beach နဲ့ Biloxi မြို့ကအာနာမိုင်တွေရဲ့သတင်းပေးပို့ချက်အရအမြန်မောင်းကားလမ်းမကြီးအမှတ်90ဟာရေအောက်မှာနင်းမြုပ်နေပြီးတော့ကူစတာမုန်တိုင်းကြီးဟာ New Orleans မြို့ရဲ့အနောက်ဘက်ကနေ Mississippi ပြည်နယ်ဘက်ကိုရွေ့ရှားနေပါတယ်။အာနီယာတတ်မှတ်ချက်အဆင့်တနားရီမိုင်130လေတိုက်ခတ်နှုံးနဲ့ကုန်းတွင်းပိုင်းကိုကျရောက်လာခဲ့တဲ့ဒီမုန်တိုင်းဟာအခုခါမှာအန်ဒီယာတတ်မှတ်ချက်အဆင့်1တနားရီမိုင်80လေတိုက်ခတ်နှုံးနဲ့ဆက်ပြီးရွေ့ရှားနေတာဖြစ်ပါတယ်။2005ခုနှစ်ကဒီနေရာဒီဒေသတွေကိုပဲကျရောက်ခဲ့တဲ့ကက်ထရီနာမုန်တိုင်းနဲ့နှိုင်းယှဉ်လိုက်ရင်တော့ကြိုတင်ပြင်ဆင်ကာကွယ်မှုတွေအချိန်မီလှုပ်ဆောင်ခဲ့တာကြောင့်ဂူစတာမုန်တိုင်းရဲ့ဒဏ်ကိုပိုပြီးခံနိုင်ရှိနေတယ်လို့အမေရိကန်သမ္မတ George W. Bush ကတက်ဆက်ပြည်နယ်အော်စတင်မြို့မှာမုန်တိုင်းအခြေအနေစောင့်ကြည့်လေ့လာနေရင်းပြောဆိုလိုက်ပါတယ်။ဂူစတာမုန်တိုင်းကြီးဟာလူအီဇီယားနားပြည်နယ်တကျောနဲ့တက်ဆက်ပြည်နယ်အရှေ့မြောက်ဒေသတွေမှာမိုးတီထံမှုနဲ့ရေလွှမ်းမိုးမှုတွေကိုရပ်ပောင်းများစွာဖြစ်ပေါ်စေမှာဖြစ်ပါတယ်။အခုခါမှာ New Orleans မြို့ရဲ့အနောက်ဘက်ကနေ Mississippi ပြည်နယ်ဘက်ကိုတနားရီလေတိုက်ခတ်နှုံးမိုင်80နဲ့ Gustav မုန်တိုင်းဟာရွေ့ရှားနေဆဲဖြစ်ပါတယ်ခင်ဗျာ။